Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ22ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့ဟိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညာစီစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဆော်ဒီနဲ့အီရတ်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်ကပံ့ပိုးပေးမယ်လို့ပြောဆိုလိုက်ပါတယ်မလေးရှားနိုင်ငံပီနန်ချွန်းကဆောက်လုပ်ရေးလုပ်ငန်းခွင်မြေပြိုချမှုမှာတော့12ဦးသေဆုံးပြီးရှာဖွေရရှိထားတဲ့သေဆုံးသူတချို့ထဲမှာတော့မြန်မာနိုင်ငံသား2ဦးပါဝင်နေပါတယ်ဒီသတင်းတွေအပြင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေအပြင်နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ကျမတို့လေးလာသိရှိရတယ်လို့ဆိုလို့ရှိရင်ကျမနဲ့ဆက်ဆက်တယ်ကျမဟာဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအန်ဒီရီပြုတ်နိုင်တဲ့လူဆိုပြီးတော့မှကျမကိုတိုင်ထားတဲ့လူရှိတယ်ဘင်္ဂလားဒေ့ရှ်ထောက်လန်းရေးမှာတိုင်ထားတဲ့လူရှိတယ်သူလည်းကျမနဲ့ဆက်ဆက်ပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံကိုဟိုအန်ဒီရီ
ဒေါ်စောမြရဇာလင်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါ့အပြင်မြန်မာရေးမြေမြန်ကန်းကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငီထိုက်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဒေသရင်းမှာကြီးထွားလာနေတဲ့အီရန်ရဲ့စစ်ရေးဆိုင်ရာရန်စမှုတွေကိုထိန်းညှိနိုင်မဲ့နည်းလမ်းတစ်ခုဖြစ်နေဆော်ဒီအာရေဗျနဲ့အီရတ်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်ဒီကနေ့တိုက်တွန်းအားပေးခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာကျင်းပတဲ့ဆော်ဒီအာရေဗျအီရတ်ပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့အကြိုဆွေးနွေးပွဲမှာဝန်ကြီးတေလာဆန်တက်ရောက်ပြီးဆော်ဒီနဲ့အီရန်နှစ်နိုင်ငံကြားတိုးတက်ဆောင်ရွက်မှုတွေကအလားအလာကောင်းနေဖြစ်ဆော်ဒီဘီယန်ဆယ်မန်နဲ့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ကိုပြောဆိုခဲ့တာပါနှစ်နိုင်ငံကြားရေးပါတဲ့နေဆက်ကိုပြီးခဲ့တဲ့အော်လဂုတ်လကပြန်လည်ဖွင့်လှစ်ခဲ့မှုနဲ့ဘက်ဂရက်နဲ့ရီယာကြားဓာတ်ရိုက်လေးချောင်းလိုင်းပြန်လည်ပြန်တက်မှုတွေကိုလည်းဝန်ကြီးတေလာဆန်ကကိုးကားထည့်သွင်းပြောဆိုခဲ့ပါတယ်အကျိုးတူလုံခြုံရေးချမ်းသာကျေဝရေးတို့ကိုမြင့်တင်ဖို့အသီးအပွင့်နဲ့ခန်းစားနိုင်ရေးအတွက်ဆော်ဒီနဲ့အီရတ်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်မှုကအရေးကြီးတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဒေတာရင်းတည်ငြိမ်ရေးအတွက်နှစ်နိုင်ငံကြားအရေးပါတဲ့ဆက်ဆံရေးကိုတိုးချဲ့နိုင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းသလိုဒီဖြစ်ထွန်းမှုတွေအတွက်လည်းကျေးဇူးတင်တယ်လို့နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဆော်ဒီနဲ့အီရတ်ကြားပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်ဘက်ကပံ့ပိုးဖို့အစင်းနဲ့ရှိနေပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်
။နိုင်ဂျာနိုင်ငံမှာအမေရိကန်အထူးတပ်ဖွဲ့ဝင်တွေနဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေကြာဆုံးခဲ့ရတဲ့အောက်တိုဘာ4ရက်တိုက်ခိုက်ခံမှုနဲ့အလားတူတိုက်ခိုက်မှုတွေမှာနိုင်ဂျာအကူတပ်ဖွဲ့ဝင်အနည်းဆုံးတဒါဇင်လောက်သေဆုံးခဲ့ရတယ်လို့နိုင်ဂျာအာဏာပိုင်တွေကပြောလိုက်ပါတယ်။မနေ့စနေနေ့ကတိုက်ခိုက်မှုကအရင်တစ်ခေါက်ဖြစ်ခဲ့တဲ့နေရာမှာပဲဖြစ်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။မြို့တော်နီနာမီရဲ့အနောက်မြောက်ဘက်ကီလိုမီတာ100လောက်အကွာကအရိုယိုမြို့နားမှာစီးနှင်းတိုက်ခိုက်မှုဖြစ်ခဲ့တာပါတိုက်ခိုက်သူတွေကတနက်တည်းရော့ကက်လောင်ချာတွေအပြည့်စုံကိုင်ဆောင်ထားကြတယ်လို့လည်းသတင်းတွေကဖော်ပြပါတယ်တိုက်ခိုက်သမားတွေဟာကား90နဲ့ရောက်လာပြီးတော့ရက်စကန်ကိုခြုံခိုတိုက်ခိုက်ခဲ့တာဖြစ်ပြီးနိုင်ဂျီးရီးယားစစ်တပ်ရောက်လာတော့မှတိုက်ခိုက်သူတွေထွက်ပြေးသွားတာပါတိုက်ခိုက်သူတွေအခြေစိုက်ရလို့ယုံကြည်ရတဲ့မာလီနိုင်ငံနယ်စပ်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါလက်လောကာလာအတွင်းမှာဂျီယက်တိုက်ခိုက်ရေးသမားတွေအချင်းချင်းကျူးကျော်ဝင်ရောက်ခဲ့တဲ့ဒေသလည်းဖြစ်ပါတယ်။အော်တိုဝါ၄ရက်နေ့ကအမေရိကန်တပ်ဖွဲ့ဝင်တွေကြာဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတွင်းမှာတော့အခြေတင်ဖြစ်စရာကိစ္စကြီးတစ်ခုဖြစ်နေပြီးတော့ဒီအဖြစ်ပြက်နဲ့ပတ်သက်တဲ့သတင်းချက်လက်တွေပို့ရဖို့လွှတ်တော်အမတ်တွေစူးစမ်းနေကြပါတယ်ခင်ဗျာ။
စပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုးနီးယားဒေသကိုလွတ်လပ်ရေးမကြေညာနိုင်အောင်တားဆီးတဲ့အနေနဲ့ကက်တလိုးနီးယားဒေသရဲ့ခွဲထွက်ရေးအစိုးရကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်တွေလုပ်ဖို့တောင်းဆိုလာနိုင်ပွဲရှိတယ်လို့စနေနေ့ကကြေညာလိုက်ပါတယ်။ကက်တလိုးနီးယားဒေသခေါင်းဆောင်တွေကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့လှုပ်ရှားကနေဖြစ်လာခဲ့တဲ့နိုင်ငံရေးအကျပ်တဲတွေကိုကင်တွယ်ဖြေရှင်းဖို့အတွက်စပိန်အစိုးရအဖွဲ့ရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်ဝင်ကြီးချုပ်ရာဂျွိုင်းကကြေညာခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအပိုက်1.55မှာတော့အစိုးရအနေနဲ့ကက်တလိုးနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့် တချို့ဒါမှမဟုတ်လဲအကုန်လုံးကိုရုပ်သိမ်းနိုင်တဲ့အာဏာပြဋ္ဌာန်းထားပါတယ်။အတိုက်ခံနိုင်ငံရေးပါတီတွေကလည်းကတလိုနီးယားဒေသကိုဗဟိုကနေအုပ်ချုပ်ဖို့အနေအထားကိုထောက်ခံကြောင်းသဘောတူကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရှေ့သတင်းပတ်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပြီးဝန်ကြီးချုပ်ရာဂျိုင်းအနေနဲ့စပိန်အထက်လွှတ်တော်ကနေလိုအပ်တဲ့ထောက်ခံမဲရဖို့လည်းတေချာသလောက်ရှိနေပါတယ်။စပိန်အထက်လွှတ်တော်မှာဝန်ကြီးချုပ်ရာဂျိုင်းရဲ့ကိုယ်စားပိုင်တပ်ပါတီကလူများစုဖြစ်နေဦးဆောင်နေတာပါ။ဝန်ကြီးချုပ်ကအခုလိုလုပ်တာဟာကတလန်ပြည်သူတွေနဲ့အဖွဲ့အစည်းတွေကိုအစိုးရဆုံးတိုက်ခိုက်လိုက်တာဖြစ်တယ်လို့ကတလိုနီးယားခေါင်းဆောင်ကာလ်ပျူရှ်တမွန်ကပြောဆိုလိုက်ပါတယ်ရှင
်။ဇင်ဘဝေနိုင်ငံရဲ့ကာလရှိသမ္မတအဖြစ်တာဝန်ယူထားသူရောဘတ်မီဂိုဘီကိုကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ချစ်ကြည်တန်မှန်အဖြစ်ရွေးချယ်ထားတာကနေဒီကနေ့မှပယ်ဖျက်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ညွှန်ကြားရေးမှူးချုပ် Tedros ကထုတ်လိုက်တဲ့ကြေညာချက်ထဲမှာတော့တခြားပုဂ္ဂိုလ်တွေတင်ပြကြတဲ့မတူခြားနားတဲ့ကိစ္စရပ်တွေနဲ့သူတို့ရဲ့စိုးရိမ်ချက်တွေကိုအသေးစားနားထောင်ခဲ့တဲ့အကြောင်းနောက်ဇင်ဘာဝေအစိုးရနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်အတွက်ဒီဆုံးဖြတ်ချက်ကအကောင်းဆုံးဖြစ်တယ်လို့ဆုံးဖြတ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လက WHO ရဲ့အကြီးအကဲဖြစ်လာခဲ့တဲ့ Tedros ကယူကရိန်းနိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းပြီးခဲ့တဲ့နှစ်ရက်ကမှသမ္မတမူဂါဘီကိုချစ်ကြည်တန်တမန်အဖြစ်သူရွေးချယ်ကြောင်းကြေညာခဲ့တာပါ။ဇင်ဘာဝေကသူ့ရဲ့ဒေသတွင်းမှာဩဇာတက်ရောက်မှုရှိပြီးအားလုံးအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်ရေးနိုင်ငံရဲ့ပိုင်းဖြတ်ချက်အပေါ်မှာလည်း WHO အကြီးအကဲကချီးကျူးပြောဆိုခဲ့ပါတယ်။ဒါမဲ့လည်းသမ္မတမူဂါဘီကျူးလွန်ခဲ့တဲ့လူခွင့်ဆိုင်ရာကျူးလွန်မှုမှတ်တမ်းတွေနောက်သမ္မတမူဂါဘီအုပ်ချုပ်မှုနှစ်ပေါင်း30နီးပါးအတွင်းမှာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ပျက်စီးခဲ့တယ်လို့ဆွဆွဲပြီးဆုံးဖြတ်ချက်ကအော်တုံလို့ရတယ်လို့အလွန်အမင်းလဲစိုးရိမ်ရကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်အဖွဲ့အစည်းနှစ်ဒါဇင်ကျော်ကလည်းဆုံးဖြတ်ချက်ကိုအပြင်းထန်ဝေဖန်ခဲ့ကြပါတယ် WHO ရဲ့ပထမဆုံးသောအာဖရိကန်ခေါင်းဆောင်ကသမ္မတမူဂါဘီကိုရွေးချယ်လိုက်တာဟာဆိုရင်စိတ်ပျက်ဖွယ်ဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုကပြောခဲ့ပါတယ်ခင်ဗျာ
ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုအချိန်ညာနေပါတယ်။မလေးရှားနိုင်ငံပြည်နယ်ကျွန်းမှာဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမနေ့စနေနေ့ကမြေပြိုကျမှုအတွင်းမြန်မာအလုပ်သမားတွေအပါအဝင်12ဦးသေဆုံး3ဦးဒဏ်ရာရတဲ့အကြောင်းမလေးရှားအနာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။အခုချိန်ထိသေဆုံးသူ9ဦးရဲ့ရုပ်အလောင်းတွေကိုရှာဖွေတွေ့ရှိထားတာမှာမြန်မာအလုပ်သမား2ဦး၊ဘင်္ဂလားဒေ့ရှ်အလုပ်သမား2ဦးနဲ့အင်ဒိုနီးရှားအလုပ်သမား2ဦးတို့ပါဝင်ပြီး2ဦးကတော့ဘယ်သူဘဲဝါဆိုတာကိုမဖော်ထုတ်နိုင်သေးတဲ့အကြောင်းရှာဖွေကယ်ဆယ်ရေးနဲ့မိသက်ဌာနတာဝန်ရှိသူကပြောပါတယ်။ဆောက်လုပ်ရေးလုပ်ငန်းခွင်ပေါ်ကိုမြေပြိုကျမှုအတွင်းလွတ်မြောက်လာသူ3ဦးကိုလည်းဆေးရုံတင်ထားရပါတယ်။ပြည်နှံကျွန်းကတက်တာချောင်းချီရေးအရင်တိဆောက်ရေးလုပ်ငန်းခွင်မှာအလုပ်သမားတွေအလုပ်လုပ်နေချိန်မနေ့စနေနေ့မနက်ပိုင်းမှာတောင်ပေါ်ကနေမြေပြိုကျတာဖြစ်ပါတယ်ရှင်
။ဂျပန်နိုင်ငံမှာဒီကနေ့ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှင်โซအာဘေရဲ့အာဏာရညွန်မောင်းအဖွဲ့ကလွတ်လွတ်လပ်လပ်နိုင်နေတယ်လို့မဲပေးခဲ့ကြတဲ့သူတွေကိုကောက်ယူတဲ့စစ်တမ်းမှာဖော်ပြနေပါတယ်။ဝန်ကြီးချုပ်အာဘေးရဲ့ Liberal Democratic Party ဦးဆောင်တဲ့ညီမောင်အဖွဲ့ကပြီးခဲ့တဲ့စက်တင်ဘာလအောက်လွှတ်တော်မဖြတ်သိမ်းခင်ကရရှိထားတဲ့အတိုင်းအများစုဖြစ်တဲ့လွှတ်တော်အမတ်နေရာ၃ပုံ၂ပုံရမယ်လို့ TBS ရုပ်သံစစ်တမ်းကဖော်ပြပါတယ်။အခုရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့ဝန်ကြီးချုပ်အာဘေးအနေနဲ့ LDP ညီမောင်အဖွဲ့အကြီးအကဲအနေနဲ့နောက်ထပ်၃နှစ်ဆက်ပြီးတော့တာဝန်ထမ်းဆောင်ရဖို့တေချာသလောက်ရှိနေပြီးဂျပန်နိုင်ငံရဲ့တက်တန်းရှည်ဆုံးခေါင်းဆောင်ဖြစ်လာမှာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစည်းအဝေးအပေါ်မှာစိုးရိမ်မှုတွေရင်ဆိုင်ကင်တွယ်နေရတဲ့ဂျပန်နိုင်ငံအတွက်တော့ဝန်ကြီးချုပ်အာဘေအဆိုရကအသင့်တော်ဆုံးဖြစ်မယ်လို့မဲဆန္ဒရှင်တွေကယူဆကြတဲ့အကြောင်းသဘောထားစစ်တမ်းတွေမှာဖော်ပြနေပါတယ်ခင်ဗျာ
။အင်ဒိုနီးရှားစစ်တပ်အကြီးအကဲကိုအမေရိကန်ပြည်ဝင်ခွင့်ညှင့်ပယ်ခံရမှုနဲ့ပတ်သက်ပြီးအမေရိကန်ဘက်ကဖြေရှင်းချက်ရဖို့အင်ဒိုနီးရှားအဆိုရဘက်ကဆောင်ရွက်နေတယ်လို့အဆိုရတာဝန်ရှိသူတဦးရဲ့ဒီကနေ့တနင်္ဂနွေနေ့ပြောဆိုရာကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနထံကိုအမေရိကန်ဆိုင်ရာအင်ဒိုနီးရှားတန်ယုံက တန်တမန်ရေးအကြောင်းကြားစာတစ်စောင်ပို့ထားတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကတော့လက်ရှိနိုင်ငံတွင်းမှာမရှိတာကြောင့်တန်ယုံဒုတိယတာဝန်ခံကိုမနေ့ဖြန်တင်းနှင်းလာနေမှာလာရောက်ရှင်းလင်းဖို့စင့်ခေါ်ထားတဲ့အကြောင်းပြောခွင့်ရနာစရီကပြောပါတယ်။အင်ဒိုနီးရှားစစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂက်ဒော့နယူမန်တိုနဲ့ဇနီးတို့ကမနေ့စနေနေ့ညနေပိုင်းမှာစတင်ထွက်ခွာဖို့စီစဉ်ထားတာဖြစ်ပေမဲ့သူတို့စီးနင်းလိုက်ပါမယ်လေကြောင်းလိုင်းကအမေရိကန်လေဆိပ်အောက်ခွန်ဌာနကသူတို့ကိုပြည်ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောဆိုခဲ့တဲ့အကြောင်းသတင်းကဖော်ပြတာပါအမေရိကန်ပူရယ်စေဦးစီးချုပ်များဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့စီစဉ်တဲ့ညီလာခံကိုတက်ရောက်ဖို့ဗိုလ်ချုပ်ကြီးနယူမန်တိုကိုဖိတ်ကြားထားတာဖြစ်ပါတယ်ရှင်
ပြီးခဲ့တဲ့လပိုင်းတွင်အမေရိကန်ပြည်ထောင်စုပင်မဂုံမြင့်နဲ့အမေရိကန်ပိုင်ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်ချိုးနေမှာဟာရီကိန်းမုန်တိုင်းတံခံလိုက်ရတဲ့သူတွေအတွက်စနေနေ့ကကျင်းပတဲ့ရန်မုံငွေဂီတဖျော်ဖြေပွဲကိုတော့တက်ရှိထင်ရှားရှိနေသေးတဲ့အမေရိကန်သမ္မတဟောင်း၅ဦးစလုံးတက်ရောက်ခဲ့ပါတယ်။သမ္မတဟောင်းဘရက်အိုဘားမား၊ဂျော့ဂျ်ဒဗလျူဘုရှ်၊ဘီလ်ကလင်တန်၊ဂျော့ဂျ်အိတ်ဒဗလျူဘုရှ်နဲ့ဂျီမီကာတာတို့အားလုံးဟာတက်ဆက်စ်ပြည်နယ်တက်ဆက်စ် A&M တက်ကတူရီဒ်အားကစားခွင့်မှာလုပ်တဲ့ Deep From The Heart The One America Appeal ဆိုတဲ့ဒီရန်မုံငွေဂီတဖျော်ဖြေပွဲကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အခုလိုဂျုံနောက်ဂျုံငယ်ညီညွတ်မှုကိုပြသခဲ့တဲ့ပွဲကိုတော့လက်ရှိသမ္မတ Donald Trump တက်ရောက်ခဲ့ခြင်းမရှိခဲ့ပေမဲ့သူကသမ္မတဟောင်းအားလုံးကိုကျေးဇူးတင်ကြောင်းဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။အဲဒီမှာသမ္မတ Trump ကအမေရိကန်နိုင်ငံသားတွေမုံတိုင်းနဲ့ပြန်လည်ထူထောင်ဖို့အတွက်ကူညီတဲ့နေရာမှာသမ္မတဟောင်းတွေဟာအလွန်ကိုအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တယ်ဆိုပြီးတော့ကျေးဇူးတင်စကားပြောသွားပါတယ်။သမ္မတဟောင်းအိုဘားမားကတော့အမေရိကန်ပြည်သူတွေရဲ့တုံ့ပြန်မှုအပေါ်ကျွန်တော်တို့ဒီစင်မြင့်ပေါ်မှာရှိနေတဲ့သူတွေအားလုံးကအလွန်ခုံယူမိတယ်ဆိုပြီးတော့ပြောသွားပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံရဲ့အကြီးဆုံးရှေးနှံလောက်ကွက်ကိုအစ္စလာမ်အစိုးရ IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ခဲ့ပြီလို့အမေရိကန်တို့ထောက်ပံ့ထားတဲ့တပ်ဖွဲ့ကဒီကနေ့ပြောဆိုတဲ့အကြောင်း AP သတင်းမှဖော်ပြပါရယ်ဆီးရီးယားနိုင်ငံတွင်းကရေနံကျော်ဝတဲ့ဒီယာအဲဆာပြည်နယ်တွင်းကဒေသတွေကိုသိမ်းယူနိုင်ရင်ဆီးရီးယားတပ်ဖွဲ့တွေနဲ့ရှင်ပြန်ကြိုးစားနေတဲ့ကတ်တွေဦးဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကပြည်နယ်တွင်းက LO မှာရေနံလောက်ကွက်ကိုအပြည့်အဝထိန်းချုပ်ကြောင်းဒီကနေ့ကြေညာတာဖြစ်ပါရယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်သိငိထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍအလှည့်ဖြစ်ပါရယ်ရှင်အစိုးရနဲ့အပြည့်ရစာချုပ်ချုပ်ဆိုထားတဲ့ရခိုင်လက်နက်ကိုင်ဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်ကမိမိရဲ့ခင်ပွန်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးလိုက်တာဟာလက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ဆက်ဆက်တိုင်ကြားလို့ဖြစ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုလိုက်ပါရယ်ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့အထွေထွေအတွင်းမှုဒေါ်စောမြရာဇာလင်းရဲ့ခင်မွန်းဖြစ်သူဘင်္ဂလားဒေ့ရှ်နိုင်ငံသားဦးချစ်မောင်ဟာဒီလ18ရက်နေ့ကရန်ကုန်မြို့ကိုအလားဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့လေဆိပ်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။အဖမ်းခံရချိန်မှာဘယ်ဖွဲ့စည်းကဖမ်းဆီးမှန်းမသိရတဲ့အတွက်ရဲစခန်းမှာလူပြောက်တိုင်ကြားခဲ့တဲ့နောက်19ရက်နေ့ညနေမှာမှအစိုးရအစိုးရအဖွဲ့စည်းတစ်ခုကဖမ်းဆီးတာဖြစ်ကြောင်းရဲတပ်ဖွဲ့ကအတိပေးခဲ့တယ်လို့20ရက်နဲ့21ရက်နေ့တွေမှာတော့မိသားစုဝင်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ဒေါ်စောမြတ်ရာဇာလင်းဟာALP ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တယ်လို့မြန်မာနိုင်ငံငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်မှာလည်းဦးဆောင်ပါဝင်နေသူတဦးဖြစ်ပါတယ်။လက်ရှိခင်မွန်းတဲ့ဖမ်းဆီးခံရတာဟာသူနဲ့ဆက်ဆက်နေတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ဆက်ဆက်ပြီးတိုင်ကြားခံရတာကြောင့်ဖြစ်တယ်လို့ဒီကနေ့ရန်ကုန်မြို့ Green Hill Hotel မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါ်စောမြရာဇာလင်းကပြောပါတယ်။
ကျမတို့လေးလာတိရှိရတယ်လို့ဆိုလို့ရှိရင်ကျမနဲ့ဆက်ဆက်တယ်ကျမဟာဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအန်ဒီပြုတ်နိုင်တဲ့လူဆိုပြီးတော့မှကျမကိုတိုင်ထားတဲ့လူရှိတယ်ဘင်္ဂလားဒေ့ရှ်ထောက်လန်းရေးမှာတိုင်ထားတဲ့လူရှိတယ်သူလည်းကျမနဲ့ဆက်ဆက်ပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံကိုဟိုအန်ဒီပြုတ်နိုင်တဲ့လူဆိုတဲ့ပုံစံမျိုးနဲ့တိုင်ထားတယ်ပြီးလို့ရှိရင်အခုမကြာခင်ကဖြစ်သွားတဲ့ဘင်္ဂလားဒေ့ရှ်နဲ့နေဆက်မောင်ဒွန်းဒေသပြဿနာနဲ့ရိုးထွေးပြီးတော့မှအဲ့လိုပုံစံမျိုးတွေရေးပြီးတော့မှတင်ထားတယ်ဆိုတာကိုကျမတို့သိရတယ်
နေဇက်ပြဿနာနဲ့ဆက်ဆက်ပြီးတိုင်ကြားထားပေမဲ့ဒီကိစ္စတွေကိုပါဝင်ပတ်သက်မှုမရှိကြောင်းလဲဒေါ်စောမြရာဇာလင်းကညင်းဆိုပါတယ
်။မကောင်းမှန်းကိုကြံစင်တဲ့လူဟာဆိုလို့ရှိရင်ဒီနေဇက်ပြဿနာကိုထည့်ပြီးတော့မှလှုပ်ထားတာကိုကျမတို့တွေးရှိနေရပါတယ်ဆွေးရှက်မှာ။ကျမတို့ဒီလိုပြဿနာတွေမှာဝင်ပါစရာဘာမှအကြောင်းမရှိဘူး။သူအနေနဲ့လည်းဘယ်သောခါမှလည်းအဲ့လိုကိစ္စမျိုးကိုစဉ်းစားမှာမဟုတ်ဘူ
းခင်ပွန်းဖြစ်သူလွမြောက်ရေးအတွက်မြန်မာအစိုးရကိုလည်းဂျာဝင်ဆောင်ရွက်ပေးဖို့အကူအညီတောင်းခံသွားမယ်လို့လည်းဆက်ပြောပါတယ
်ကျမတောင်းဖို့ကြိုးစားနေပါတယ် ကျမကဒီမှာ EAO တွေနဲ့ညှိနေတယ်ကျမဟာငင်းချမ်းရေးကိုလုပ်နေတဲ့သူဖြစ်တယ်ကျမမျိုးသားဆိုလို့ရှိရင်လည်းကောင်းသောအလုပ်ကိုပဲလုပ်နေတဲ့လူဖြစ်တယ်ကျမနဲ့ပတ်သက်ပြီးတော့မှဘာသာတရားမှရှိစရာလည်းအကြောင်းမရှိဘူးအဲ့ဒါကြောင့်မလို့ကျမကိုကူညီပေးကြပါကျမကိုစာရေးပေးကြပါဆိုပြီးတော့ကျမ EAO ကိုလည်းပြောပါတယ်ပြီးလို့ရှိရင်ကျမ Peace Commission ကိုလည်းမြေတရားခံသွားမယ်UBD GC တခုလုံးကိုလည်းကျွန်မမြစ်တက်ခံသွားမှာပါ peer process တခုလုံးရှေ့ကိုလှမ်းနိုင်ဖို့တည်းကျွန်မကြိုးစားနေတဲ့လူတရားဖြစ်တယ်ပြီးလို့ရှိရင် NCA ရှေ့ကိုသွားနိုင်ဖို့ရအတွက်လည်းကျွန်မကြိုးစားနေတဲ့လူတရားဖြစ်တာမို့လို့အစိုးရကလည်းကျွန်မမြစ်တက်ခံသွားမှာဖြစ်ပါတယ်
ဒေါ်စောမြတ်ရာဇာလင်းရဲ့ခင်မွန်းဖြစ်သူဦးချင်းမောင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားရခိုင်မျိုးသားတဦးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးကြိုးပမ်းမှုမှာပါဝင်ခဲ့တာကြောင့်တိုက်ပွဲဝင်တရဲကောင်းစုကိုလည်းရရှိထားသူဖြစ်ပါတယ်သူဟာ1999နှစ်မှာရခိုင်ဗုဒ္ဓဘာသာဖွံ့ဖြိုးရေးအသင်းကိုထူထောင်ပြီးဥက္ကဋ္ဌအဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့တယ်လို့1993ခုနှစ်မှာရခိုင် Development Foundation ကိုတည်ထောင်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကရခိုင်အမျိုးသားတွေရဲ့ပညာရေးလူမှုရေးစီးပွားရေးလုပ်ငန်းတွေကိုကူညီဆောင်ရွက်နေသူဖြစ်ပါတယ်စစ်တွေမျိုးမှာအခြေစိုက်ဖွဲ့စည်းထားတဲ့တက်တန်ရောင်မိခင်တဲ့ကလေးဖောင်ဒေးရှင်းလုပ်ငန်းနဲ့မြန်မာပြည်ကိုလာရောက်ချိန်မှာဖမ်းဆီးခံရတာဖြစ်ပြီးမနက်ဖြန်မှာတရားရုံးထုတ်ဖို့ရှိနေပါတယ
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVV ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီအရေးမေးမြန်းခန်းကိုနှားဆင်ကြရပါမယ်။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကနေ10ရက်နေ့အထိကျင်းပခဲ့တဲ့အကြိမ်20မြောက်ကုလသမဂ္ဂလူငယ်ညီလာခံကိုမြန်မာနိုင်ငံကိုစားပြုတက်ရောက်ခဲ့သူကိုဇွဲပြည့်ဖြူဟာမြန်မာနိုင်ငံအတွင်းမှာ Care for the Needs Prahita အဖွဲ့ကိုတည်ထောင်သူဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပညာရေးနဲ့ကျန်းမာရေးအစီအစဉ်တွေမှာလည်းအခါအားလျော်စွာပါဝင်ကူညီနေသူဖြစ်ပါတယ်။ရန်ကုန်စစ်တပ်ကတူတဲ့ဘွဲရထိုင်းနိုင်ငံ Stanford International University က MBA ဘွဲရလူငယ်တယောက်အနေနဲ့ကုလသမဂ္ဂကကြီးမှုကျင်းပတဲ့လူငယ်ညီလာခံကိုတက်ရောက်ခွင့်ဘလို့ရခဲ့တယ်လဲဆိုတာနဲ့အတူပြည်တွင်းမှာလူမှုအကျိုးပြုလုပ်ငန်းတွေဆောင်ရွက်ခဲ့ပုံနိုင်ငံတကာနဲ့ချိတ်ဆက်မိအောင်လူမှုကွန်ရက်စာမျက်နှာတွေကိုအသုံးပြုပုံတွေကိုမတ်ခွိုင်ညိုကဆက်သွယ်မြင်းမြန်းထားပါတယ်ဆက်လက်နားဆင်ကြရအောင်ပါရှင်
ဖြစ်ဖြစ်ကုလသမဂ္ဂညီလာခံကိုလာပြီးတော့တက်တာဒီလိုညီလာခံတက်ခွင့်ရဖို့အတွက်ကိုဘလို့သတ်မှတ်ချက်တွေရှိလဲရှင်ပြိုင်မှုနဲ့ဘလို့အရေးချင်းတွေလိုအပ်လဲဆိုတာကိုပြောပြပေးပါလား
ပထမဆုံးတစ်ခုကတော့သူ့ရဲ့မိခွန်းတွေကိုဖြေရပါတယ်ဒီအဖွဲ့အစည်းကနေမိတဲ့မိခွန်းတွေပေါ့အဲမိခွန်းတွေကတော့ပြီးခဲ့တဲ့နှစ်တည်းတုန်းကမင်းကမင်းရဲ့ရက်ရွာအတွက်မင်းရဲ့နိုင်ငံအတွက်ဘာတွေများလုပ်ခဲ့ပြလဲနောက်တစ်ခုကမင်းရဲ့ရက်ရွာမှာမင်းရဲ့ပတ်ဝန်းကျင်မှာစိန်ခေါ်မှုတွေအခက်အခဲတွေကဘာတွေရှိမလဲဒါရီကိုမင်းဘလို့ကြော်သွားခဲ့တယ်ဒီလိုမျိုးမိကွန်းလေးတွေရှိတယ်။နောက်တစ်ခုကတော့မင်းရဲ့တက်ကူသွားပဲဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့အစည်းရပဲဖြစ်ဖြစ်သင်ရှားတဲ့အတိမတ်ပြမှုတွေစုတစိတ်တွေပေါ့အောင်မြင်မှုတွေအဲ့ဒါမျိုးတွေကိုရှင်းလင်းဖော်ပြပြီးပါဆိုပြီးတော့မိကွန်းနေရာတော့ဖြေရပါတယ်။နောက်တစ်ခုကပါလဲဆိုရင်မင်းကဘာကြောင့်ဒီပွဲကိုတက်ချင်တာလဲဒီပွဲတက်ပြီးရဲ့အခါကျရင်မင်းရဲ့ကျေးရွာအမင်းဘလို့ကြောင်းလဲပုံမျိုးစူးစမ်းတယ်နောက်တစ်ခုကမင်းရဲ့အနာဂတ်အစီအစဉ်လေးပေါ့အဲ့ဒါကြီးကိုကျွန်တော်တို့ဒီ essay ရေးတင်ရတယ်ခင်ဗျာ
ဟုတ်ဘလောက်များလဲ essay ရေးရတယ်ဆိုတော့
တချို့ essay လေးတွေကတော့350လောက်ရှိတယ်တချို့ essay လေးတွေကတော့စလုံးကြီး900ပေါ့အဲ့လိုမျိုးတတ်မှတ်ထားချက်တွေတစ်ခုနဲ့တစ်ခုကတော့မတူပါဘူးခင်ဗျာဟိုခုနကပြောတဲ့ဒီစုတွေနောက်အောင်မြင်မှုတွေအဲ့ဒါမျိုးရေးတဲ့အခါမှာဟိုကရေးပြီးရဲ့အခါကျတော့နောက်မှတက်တည်တစ်ခုခုပေါ့ပြန်ပြီးတော့လိုက်ရပါတယ်ဥပမာကျွန်တော်ကဒီ2014ခုနှစ်ဒီဇင်ဘာမှာပြုလုပ်တဲ့အာဆီယံမတန်ဆန်းလူများဖိုရမ်မှာတာဝန်ခံဆရာဝန်အနေနဲ့ကျွန်တော်လုပ်ခဲ့ပါတယ်။အဲ့ခါကျတော့အာဆီယံအတွင်းမှုချုပ်ကနေပြီးတော့ကျွန်တော်ကိုလက်မှတ်ထိုးပြီးတော့ရေးထားတဲ့ဒီ appreciation document ပေါ့ volunteering recognition ဒီလိုမျိုးစာရွက်စာတမ်းမှာကျွန်တော်လက်ထက်မှာရှိပါတယ်။အဲ့တော့ဒီလိုမျိုး တခုကတခုပြောလိုက်ပြီဆိုလို့ရှိရင်အဲ့ဒီဟာကမှန်ကန်ကြောင်းအနောက်ဘက်ကနေအသက်တည်ခံချက်တွေနဲ့အဲ့လိုစာရက်စာတိုင်းနေနဲ့ကျွန်တော်တင်ပေးရပါတယ်။
အဲ့တော့စုစုပေါင်း essay ဘယ်နှစ်ခုရေးခဲ့ရလဲ
။အဲ့ essay ကတော့စုစုပေါင်း6ပုဒ်လောက်ရေးခဲ့ရတယ်ခင်ဗျ။ဒီပွဲတက်ဖို့
ဘယ်အရင်အချင်းတွေကြောင့်เนาะအများတဲ့ကနေပြီးတော့ရွေးချယ်ပြီးတော့တက်ခွင့်ရခဲ့တယ်လို့ထင်လဲ
။တခုကတော့ကျွန်တော်ပြီးခဲ့တဲ့အလုပ်တွေကိုကျွန်တော်ကောင်းကောင်းမွန်မွန်ရေးနိုင်ခဲ့တယ်လို့ထင်ပါတယ်။အာဘာဖြစ်လို့လဲဆိုတော့ကျွန်တော်က2013ခုနှစ်ကျောင်းပြီးကတော့ဘောအဲ့ချိန်လောက်ကလေးကဒီနယ်ဒီမှာ NLD National Health Network နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာဒီစိတ်ကူးစားမှုတွေလုပ်တာမျိုးတွေရှိပါတယ်။ဥပမာကွာတို့နောက်ထန်းတပင်အဲ့လိုမျိုးပေါ့။နောက်တခြားဖွဲ့စည်းနေပေါင်းပြီးတော့ပင်တရာမိထီတာစသဖြင့်မြန်မာနိုင်ငံတော်တော်များများမှာကျွန်တော်ဒီစိတ်ကူးစားမှုလုပ်ငန်းတွေပါဝင်ဆောင်ရွက်ခဲ့တာရှိပါတယ်။နောက်တစ်ခုက2013ခုနှစ်ကနေပဲစပြီးတော့2015ခုနှစ်အောက်တိုဘာအထိပေါ့၃နှစ်လောက်ကျွန်တော်ထိုင်းမှာပညာသွားမတင်ခင်အထိကို NLD ပညာရေးကွန်ရက်မှာဒီဝဗေဒဘာသာကို၁၀တန်းမျိုးသင်ပေးတဲ့ဆရာဖြစ်တဲ့ကျွန်တော်လုပ်ခဲ့ပါတယ်အဲ့ဒါကြီးရှိပါတယ်နောက်တစ်ခုကတဘာဝပတ်ဝန်းကျင်နဲ့ဆိုင်တယ်ဥပမာတစ်ပင်စိုက်တာတို့ဘာလို့လူငယ်တွေကြီးရပေါ့အဲ့လိုမျိုးတွေနဲ့လည်းအဖွဲ့ကြီးရင်လည်းပေါင်းပြီးတော့ကျွန်တော်လုပ်ဆောင်ခဲ့ရည်ရှိပါတယ်အဲ့နောက်ပိုင်းမှာတော့အချိန်ဆက်ရပြီးတဲ့အခါကျတော့ကျွန်တော်ဒီ2013ခုနှစ်မှာပဲအမေရိကန်သမရဟောင်းဂျီမီကာတာကမြန်မာနိုင်ငံကိုလာပြီးတော့သူ့ရဲ့ကာတာဖောင်ဒေးရှင်းကိုမိတ်ဆက်တဲ့ပွဲပေါ့ပါကရာရဲ့ဟိုတယ်မှာလုပ်ပါတယ်အဲ့ပွဲကိုလည်းတက်ရောက်ခွင့်ရခဲ့ပါတယ်နောက်ပိုင်းအမေရိကန်သမရဟောအိုဘားမာသူကမြန်မာနိုင်ငံကိုလာတဲ့အခါမှာဒီအရှိတောင်အရှလူငယ်ခေါင်းဆောင်မှုအစီအစဉ်ပေါ့ YCV လို့ခေါ်ပါတယ် Young South East Asia Leadership Initiative ပါအဲ့ဒီပွဲမှာလည်းသမရဟောအိုဘားမာနဲ့တွေ့ဆုံဝင်ရခဲ့ပါတယ်အဲ့တော့ဒီဟာတွေကိုကျွန်တော်ကောင်းကောင်းမွန်မွန်ပြန်ပြီးတော့ achievement တွေမှာကျွန်တော်ပြန်ခဲ့တယ်။ပြီးတဲ့အခါကျတော့နိုင်ငံတကာသွားတဲ့အခါမှာအားလေးတွေပြန်ပြီးတော့တုံးတယ်ပေါ့။ကိုဟာဒီပွဲတွေတက်ခဲ့တယ်။ကိုဟာကိုရဲ့ရွာအတွက်ပညာရေး၊ကျန်းမာရေးပေါ့။နောက်ထားပါတဘာဝပတ်ဝန်းကျင်အဲ့လိုမျိုးလုပ်ငန်းလေးတွေမှာလှုပ်ဆောင်နေတယ်။ဒါကြောင့်မို့လို့ဒီပွဲကိုတက်ရောက်ချင်ပါတယ်။ဒီပွဲကိုတက်ရောက်ချင်အချင်းကျွန်တော်ဟာနိုင်ငံတကာနဲ့ပို့ပြီးတော့လူငယ်တွေနဲ့ချိတ်ဆက်မှုတွေရလာမယ်။အဲ့ဒါဆိုလို့ရှိရင်သူတို့နိုင်ငံမှာအောင်မြင်အောင်လုပ်နေတဲ့စီမံကိန်းတွေကိုလေ့လာပြီးတဲ့အခါကျတော့သူတို့ကိုမေးမြန်းပြီးတော့ကိုယ်နိုင်ငံမှာပြန်ပြီးတော့အသုံးချနိုင်မယ်။အခုလက်ရှိအခြေအနေကတော့ဝါသနာရှင်အဆင့်အကျော်တန်းအဆင့်အဲ့လိုမျိုးဖြစ်နေတယ်။တကယ်လို့ဒါဒီလိုမျိုးညီလာခံမျိုးကိုတက်ခွင့်ရမယ်။မင်းတို့ရဲ့training တွေကိုရမယ်ဆိုလို့ရှိရင်တော့ငါဟာပုံမကောင်းမွန်ပြီးတော့ငါရဲ့ရွာအတွက်ပို့ပြီးတော့အကျိုးပြုနိုင်တဲ့လူဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းအရာတွေကိုကျွန်တော်ရေးသားခဲ့ပါတယ်။အဲ့ဒါကြီးတော့ရတယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့လိုကုလသမဂ္ဂရဲ့လူငယ်ညီလာခံကိုလာတက်တဲ့အချိန်မှာပေါ့နော်ကိုဇွဲပြည့်ဖြူကညူရောက်မှရှိနေတယ်တခြားညီလာခံလေးတွေကိုလည်းသွားတက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီညီလာခံတွေကိုကြတော့ကဘလို့အဆက်အသွယ်နဲ့တက်ခဲ့တာလဲ။
ညီလာခံဆိုတာကသူကအလုပ်ယုံဆွေးနွေးပွဲလေးတွေပါ။အဓိကကတော့ကျွန်တော် online ကနေရှာတွေ့တာပါ။ online မှာက Facebook တွေရှိရဲနောက်တစ်ခုကအနောက် Twitter တွေရှိရဲနောက် Instagram တွေရှိရဲဒီကနေသိတယ်အာ opportunities ကိုရှာပါရင်နောက် Facebook မှာဆိုလို့ရှင် youth opportunity ဆိုတော့ဒီ Facebook page တွေတခုရှိရဲအဲ့ page ကနေပြီးတော့တော်တော်များများဒီလူငယ်တွေအတွက်ဖွင့်လန်းတွေကိုသူတို့ဝေမျှပေးလေးရှိရဲအဲ့ဒီ founder ကလည်းဒီ Osma Benor ဆိုတဲ့ Bangladesh ကဟိုလူငယ်တယောက်ပေါ့သူကလည်းဒီ Elizabeth Myanmar ရဲ့ Queen Jan Leader Award ကိုရထားတဲ့သူပါဟုတ်ကျွန်တော်နဲ့ဒီအိန္ဒိယမှာလည်းသူနဲ့ကမ္ဘာလူငယ်ညီလာခံမနစ်က2016မှာတက်တော့သူနဲ့လည်းတွေ့ဖူးပါတယ်ခင်ဗျာဟုတ်အဲဒီသူ့ရဲ့ youth opportunity ဆိုတဲ့ site ကတော်တော်လေးကိုပြည့်စုံတယ်ပြီးတော့ဟိုကမ္ဘာမှာဒီမှာ Netherlands ကဘာပွဲရှိနေပြီအဲတော့ US ကဘာပွဲရှိနေပြီဂျပန်မှာတော့ဘာပွဲလုပ်မယ်အဲအဲ့ဒါလေးတွေသူတို့ page ကနေပြီးတော့တင်ပေးတာရှိပါတယ်ခင်ဗျာဟုတ
်အခုဒီကုလသမဂ္ဂလူငယ်ညီလာခံကိုလည်းအဲ့ဒီ site ကနေပြီးတော့ပဲကိုဆွဲတွေ့ခဲ့တဲ့သဘောလား
အဲ့လိုတော့မဟုတ်ပါဘူးခင်ဗျာအခုဒီပွဲကိုကြတော့ပြီးခဲ့တဲ့မနစ်က2016နိုဗ ెంబ ာမှာကျွန်တော်အိန္ဒိယနိုင်ငံမြူဒေဒီမှာပြုလုပ်ခဲ့တဲ့ကမ္ဘာလူငယ်ညီလာခံကိုကျွန်တော်သွားတက်ခဲ့တယ်အဲ့ဒီမှာ network ပေါ့ချိန်ပြီးရတဲ့အခါကျတော့အဲ့ဒီမှာကမ္ဘာလူငယ်ညီလာခံကိုတက်ခဲ့တဲ့ delegate တယောက်ကပြောတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီဟာကိုရှောက်ဖြစ်သွားတာပါခင်ဗျာနောက်တစ်ခုက first လုတ်ဖြစ်တာကတော့တကယ်ချင်းကနယူးယောက်မြို့မှာရှိတဲ့အခါကျတော့သူကနေပြီးတော့နယူးယောက်ရဲ့ဒီဗဟိုပန်းရံကြီးပေါ့ Central Park မှာဟာ Action Run ဆိုတဲ့ဒီကမ္ဘာကျော်အဆိုတော်ကဒီအခမဲ့ဒေဂီတာပြောပြပွဲရှိတယ်။အဲအဲ့လိုမျိုးမင်းနယူးယောက်လာလို့ရှိရင်တာမျိုးတွေနဲ့သွားနာထောင်လို့ရတယ်ဆိုတာမျိုးပြောတော့ကျွန်တော်စိတ်ဝင်စားသွားတယ်။အဲ့ခါမှာဘယ်လိုမျိုး ဟိုအဖွဲ့အစည်းတွေနဲ့ဟိုဘယ်လိုမျိုးအလုပ်ရုံဆွေးနွေးပွဲလေးတွေတက်လို့ရမလဲ။ဟိုဥမာဒီကဘာကျော်အစိုးရရဲ့တိကိတာပွဲအစီအစဉ်တွေရှိသလား။ပုံမှန်အဖြစ်ဆိုလို့ရှိရင်ဒါမျိုးကငွေကြေးညောင်းများစွာတုံးပြောမှတက်ရောက်ရတဲ့အစီအစဉ်မျိုးပေါ့။ဒါပေမဲ့သူကဒီကအခမဲ့ဖြောပြပွဲလေးတွေဆိုတော့ဒီဟာကိုသွားတက်နိုင်မလားအဲ့ခါမှာဆက်ဆက်ပြီးတော့ကျွန်တော်တွေးမိတာကအခမဲ့ဖြောပြပွဲလုံးမယ်ဆိုလို့ရှိရင်ဒီတိုင်းလုံးလို့မရဘူးခွင့်ပြုမိန့်တွေတောင်းရမယ်ခွင့်ပြုမိန့်တွေကဘယ်သူရှိရဖြစ်နိုင်တယ်ဆိုတော့ကျွန်တော်ဆက်ဆက်ပြီးတော့စဉ်းစားတယ်အာဒါဆိုရင်မြို့တော်ဝင်ကခွင့်ပြုတာဖြစ်နိုင်မလားအဲ့ဒါဆိုရင်မြို့တော်ဝင်ရုံးမှာဘယ်သူလုံနေတယ်အစသဖြင့်ဆက်ဆက်ပြီးတဲ့အခါကျတော့မှအဲ့ဒီနယူးယောက်မြို့တော်ဝင်ရုံးမှာလုံနေတဲ့လူတွေဒါမျိုးရှိတာစာကြည့်ရင် Facebook ကနေလည်းရှာရတယ်။တခါတိမှ American တွေက Twitter သုံးတာလည်းများတဲ့ခါကျ Twitter ထဲမှာလည်းလိုက်ရှာတယ်။တူကတော့ဖြင့်ဒီ New တော်ဝင်ရုံးမှာလုံနေတယ်။စာကြည့်ရင်နောက်ဆုံးမှာတော့အဲ New တော်ဝင်ရုံးမှာလုံနေတဲ့ဒီအရာရှိတူပေါ့။သူကနေပြီးတော့ဘယ်ပွဲကြီးဘယ်ပွဲကြီးမှာဘယ်အဖွဲ့ကြီးနဲ့သူ့ရဲ့လိပ်စာပေါ့။ဘယ်အဖွဲ့ကြီးရဲ့လိပ်စာအဲ့လိပ်စာအတိုင်းသွားပြီးတော့ဆက်သွယ်လို့ရတယ်ဆိုတဲ့အခါမျိုးလေးကိုကျွန်တော်တွေ့ခဲ့ပါတယ်။အဲ့ရနေတစ်ဆင့်ချိန်တာပါ။ Columbia တက္ကသိုလ်မှာသွားပြီးတော့ကလေးလာတဲ့ဟာကြောင့် Columbia University ဆိုပြီးတော့ join ပြီးတော့မှတက္ကသိုလ်ရဲ့စာမျက်နှာမှာစာရင်းပေးရတယ် registration လုပ်ပြီးတော့မှသူတက်မှတ်ထားတဲ့ရက်တက်မှတ်ထားတဲ့အချိန်တွေမှာတွားပြီးတော့ဒီတက္ကသိုလ်အကြောင်းလေ့လာတာပါသူပွဲတက်ခဲ့တာကတော့New York မြို့တော်ပညာရေးဌာနပေါ့ NYC Department of Education သူနဲ့လုပ်တဲ့ဒီဟိုအလုပ်ရုပ်ဆွေးနွေးပွဲပေါ့အဲ့ဒါမျိုးလေးတက်ဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်တစ်ခုကပေါ့နော်ကိုဇွဲပြည့်ဖြူကျွန်မအင်တာဗျူးလုပ်တော့ငါဒီသတင်းဆောင်မကို Facebook မှာတင်တဲ့အခါမှာကြည့်ရှုတဲ့သူတွေလည်းတိုင်းနဲ့ကြော်ပြီးတော့ရှိခဲ့ပါတယ်မှတ်ချက်ပေးတဲ့သူတွေလည်းအများကြီးတည်းမှာတယောက်ကတော့ဘက်ခရိုနီးယားသားသမီးလည်းလို့ဝင်ပြီးတော့မေ့သွားပါတယ်ဆိုလိုတာလူတွေရဲ့စိတ်တမ်းမှာပေါ့နော်ဒီလိုနိုင်ငံရခြားကိုသွားနိုင်တယ်ဒီလိုအပွဲမျိုးတွေကိုတက်နိုင်နေဆိုရင်ဟိုအနာရတဲ့သူဒါမှမဟုတ်ရင်တန်းကြွယ်တထေးကြီးတွေမှသာအလန်းမိနိုင်နေဆိုတော့ဟာမျိုးပေါ့เนาะအဲ့တော့တာမန်မိသားစုကမွေးဖွားလာတဲ့လူငယ်တွေအနေနဲ့ဒီလိုအခွင့်အရေးရဖို့အတွက်အခွင့်အရေးတွေရှိသလားဟာငွေရေးကြေးချမ်းသာမှအာဏာရှိမှဒီလိုအခွင့်အရေးမျိုးကိုရနိုင်သလားကိုစောပြည့်ဖြိုးဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ဒီပွဲတက်ဖို့အတွက်ပညာအရေးချင်းနေပြီးရဲ့ခါကြခုနောက်ကကျွန်တော်ပြောထားခဲ့တဲ့ကိုရက်ရွာအတွက်ဘာကြီးလုပ်ခဲ့တယ်လဲသူတို့လိုချင်တာကအရင်တော့ကိုရဲ့ရက်ရွာမှာတစ်ခုခုပြောင်းလဲနိုင်တဲ့လူပေါ့ကြောင်းလဲခဲ့တဲ့လူအဲဒါမျိုးတွေကိုသူတို့လိုချင်တယ်ဒီလိုမျိုးလူမျိုးကိုလက်ခံလိုက်မှသာနေသူတို့ပွဲတက်ပြီးသွားတဲ့အခါမှာနောက်တစ်ချိန်ရလို့ရှင်ဒီလူငယ်ဟာသူ့ရဲ့တဝင်းချင်းသူ့ရဲ့နိုင်ငံအတွက်ကြောင်းလဲမှုတစုံတရာလုပ်ပေးမဲ့ဆက်လက်လှုပ်ဆောင်သွားမဲ့လူလို့သူတို့ယူဆကြပါတယ်အဲ့တော့ကျွန်တော်ဒီပွဲတက်တာကငွေကြေးတစုံတရာဘယ်သူစီရမှရယူတာမျိုးမရှိပါဘူးကျွန်တော်မိဘတန်ဖိုးမှုရှိခဲ့ပါတယ်ဒီရဲ့အခါကျတော့ကျွန်တော်ကိုယ်ပိုင်ကျွန်တော်ဝင်ဝင်နဲ့ဟိုညီလာခံတွေကိုတက်နိုင်တဲ့အနေအထားမျိုးမှာရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တွက်တာပါအဲ
့တော့ဆိုလိုတာကကိုတကယ်လို့ကိုမှသာဟိုဒီလူမှုရေးအကျိုးပြုလုပ်ငန်းတွေအကျိုးပန်းအားထုတ်မှုမရှိခဲ့ဘူးဆိုရင်ခရိုနီပဲဖြစ်ဖြစ်ခရိုပြာပဲဖြစ်ဖြစ်အလားတန်းကြွတဲ့သေးပဲဖြစ်ဖြစ်အာနာယသာသမီပဲဖြစ်ဖြစ်တက်ရောက်ခွင့်မရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော
်ဟုတ်ကဲ့ရဖို့တော်တော်ခက်ခဲပါလိမ့်မယ်ဟုတ်တော့ဒါဖြစ်လို့လဲဆိုတော့ဥမာစီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့ညီလာခံမျိုးဆိုရင်တော့ဟိုရာကောင်းရပါလိမ့်မယ်အခုဟာကအာကုလသမဂ္ဂမှာလုပ်တဲ့ပွဲမျိုးဖြစ်တယ်နောက်တစ်ခုကကျွန်တော်ကိုယ်တိုင်လည်းကိုလံဘီယာတက္ကသိုလ်မှာဒီပကံအကကိုဖြောပြခဲ့ရတာရှိပါတယ်အဲ့ပကံအကကိုဖြောပြဖို့အတွက်တော်တော်လေးကိုစူးစမ်းခဲ့ရပါတယ်ဒီပကံအကအကြောင်းအသေးစိတ်ရေးရတယ်သူ့ရဲ့ဖော်ပြချက်တွေပေါ့တမိုင်းနဲ့ထောင်နဲ့ချီတဲ့ဒီညီမတမိုင်းကြောင်းကိုဒါကိုရေးခဲ့ရတာရှိပါတယ်ပြီးတဲ့အခါကျတော့9မိနစ်စာဟိုကိုကထားတဲ့ဗီဒီယိုဖိုင်ကိုလည်းတင်ပြခဲ့ရတာမျိုးရှိပါတယ်။အဲဒါကြောင့်မလို့နောက်ဆုံးဒီကိုလံဘီယာတက္ကသိုလ်ရဲ့တက္ကသိုလ်ဆင်မြင့်ပေါ်မှာဖြောပြခွင့်ရခဲ့တယ်။အဲသူတို့ရဲ့အဆိုအရတော့သူတို့ဟိုဒီ12ယောက်ကိုပဲရွေးတယ်လို့သိရတယ်။ဒီဟိုရှောက်ထားတဲ့လူတွေကပေါ့ပေါ့အခုလက်ရှိရဲ့နိုဘယ်ဆုရလူပုဂ္ဂိုလ်18ဦးကနေပြီးတော့အုပ်ချုပ်နေတဲ့တက္ကသိုလ်ဖြစ်တဲ့အခါကျတော့ဒီလိုမျိုးဆင်မြင့်ပေါ်မှာတက်ရောက်ဖို့ကတက်ရောက်ပြီးတော့ဖြောပြခွင့်ရဖို့ကတော်တော်လေးကိုခက်ခဲပါတယ်အခုမှသာအရေးချင်းတစုံတရာရှိမယ်ဆိုလို့ရှိရင်ဟိုစူးစမ်းပါစူးစမ်းရင်တော့လူငယ်တွေကဖြစ်နိုင်ပါပ
ါဟုတ်ကဲ့ကိုဇွဲပြည့်ပြည့်ရေစုံတလောက်လည်းဖြစ်သွားပါပြီကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါခင်ဗျာ
မြန်မာဒီမိုကရေစီရေးမြန်မြန်ကန်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
VOA မြန်မာ ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုည9နာရီခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆန်းပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနှားဆင်ကြရမှာပါအခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနှားဆင်ကြရပါမယ်မတ်အေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်
ပါရှင် VOA ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်စာတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေမှတ်ချက်တွေကိုဝင်းမြပေးခြင်းပါတယ်ကျမတို့ VOA က Radio Go ရုပ်မြင်သံကြားအစီအစဉ်မှာရောထုတ်လွှင့်ပေးနေတဲ့ EDM American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြည့်ရှုပြီးတော့ရေးလာတဲ့သောရရှင်တယောက်ကသူကတော့ကျမတို့မကြခင်ကတင်ဆက်ပေးသွားတဲ့မြန်မာနိုင်ငံရေးလောကဆိုင်ရာ EDM အသုံးအနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူက Radio နဲ့ဖုန်းထဲက EDM အစီအစဉ်အားလုံးကိုနှစ်ချိုက်ရပါတယ်ဆိုပြီးတော့တီဟာကြီးဆိုတဲ့သောရရှင်ကျေးဇူးတင်ကြောင်းရေးလာပါတယ်နောက်တော့သောရရှင်ဥတာနုကတော့တင်းင်းဂရီ TV မဂ္ဂဇင်းအစီအစဉ်ကိုကြည့်ရှုပြီးတော့ဘာသတင်းမဲ့ဖြစ်ဖြစ်သတင်းရရင်တော်ပါပြီတဲ့ဒီသတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုရဲရေးလာပါတယ်ကျောင်း VOA ရုပ်မြင်သံကြားစနေမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးတဲ့မေရော်စေကန်တဲ့နဲ့လှုပ်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့တွေ့ဆုံမိမြန်ကန်းထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့မေရော်စေကန်ကိုဦးဆောင်ပြီးတော့တည်ထောင်တဲ့ဒေါက်တာစင်တီယာမောင်နဲ့ကျမတို့ VOA မြန်မာပိုင်းကဒေါက်ခင်မျိုးသက်မဲဆောက်မြို့မှာသွားပြီးတော့တွေ့ဆုံမိမြန်ကန်းကိုတင်ဆက်ပေးခဲ့တာကိုတော့တောင်ကြီးမျိုးကကိုမျိုးမင်းကစေနာကိုနားလည်ပါတယ်လူမျိုးမရေးဘာသာမရေးကုသပေးတဲ့အတွက်အရန်သဘောကျပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်အောင်ကိုဆိုရဲတော်ရရှင်ကတော့ဒီကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာတွေအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုရဲတော်ရရှင်ကလည်း VOA ကိုစာရေးကြမှာတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပါ
မင်္ဂလာပါ VOA ဝိုင်းတော်သားများအားလုံးကိုစိတ်တပြရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်ကချင်းပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလန်လေးဖြစ်ပါတယ်VOA Radio Season ကိုလည်းအရင်အားလိုနားဆင်အားပေးနေပါရယ် Facebook ကနေလည်းကြည့်ပြပါရယ်ဒီမှာမေးချင်လို့ပါ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါရယ်မြို့နယ်ရက်ရွာကအဖြစ်ပျက်တွေကိုလည်း VOA ကိုပေးပို့ချင်ပါရယ်ဘလို့ပို့ရမှန်းလည်းမသိလို့ပါပေးပို့ရမယ့်လိစာလေးရချင်ပါရယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ချရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြီးညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ခြင်းပါတယ်ဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ဖြိုးလို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့အသုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မယ်ထင်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြီးညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်မြန်မြန်ရောက်စေခြင်းနဲ့ဆိုရင်တော့ internet ကအမြန်ဆုံးလို့ပဲပြောချင်ပါတယ်အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလေးတွေနဲ့ကြားဖြတ်ဖြောပြပေးချင်ပါတယ်เนาะအခုဒီသတင်းပတ်မှာတော့ Billboard Hot 100ဆီမှာနံပါတ်3ချိန်နေတဲ့တချင်းနဲ့ဖြောပြပေးမှာပါ American Rap ဆိုတော့ Post Malone ရဲ့ Rockstar ဆိုတဲ့တချင်းကတော့ Rock တချင်းတစ်ပုဒ်တော့မဟုတ်ပါဘူး ဒီတချင်းရဲ့ပင်နိုင်ရဲ့ဆိုတော့ rock မလုံးကအရင်ကတော့ congratulations ဆိုတဲ့တချင်းနဲ့ဇူလိုင်လမှာ billboard hot 100စီးရင်ရဲ့နံပါတ်၈နေရာကိုသူ့တွေအမြင့်ဆုံးဖြစ်နေချိတ်ဖူးတာပါဒီတချင်းကို republic records တေးတန်တွင်ကထုတ်လုပ်တာဖြစ်ပြီးတော့ဒီဆိုတော့ post မလုံးကလည်းကြုံမှုသမျှအမှုပညာရှင်တွေထဲမှာထူးခြားမှုအရှိဆုံးအမှုပညာရှင်ပဲဖြစ်တယ်။သူ့ရဲ့လမ်းကြောင်းကိုသူဖော်ဆောင်ရှောက်လန်းနေတဲ့သူဖြစ်တယ်။သူ့ရဲ့ပင်ကိုစိတ်ထားနဲ့နေထိုင်သူဖြစ်တယ်။လူတစ်ယောက်ရဲ့စိတ်ထားမှန်ပုံရှင်းနောက်ညီပုံတွေအားလုံးကလူတစ်ယောက်မှာရှိတဲ့သမျှအရေးချင်းသူ့မှာအကုန်ရှိတယ်လို့ Republic Day တန်တွင်ရဲ့ဈေးကွက်ဌာနအကြီးအကဲ Dominguez ကပြောသွားပါတယ်။သူညွှန်းထားတဲ့ post မလုံးရဲ့ Rockstar ဆိုတဲ့တခြင်းကိုနားထောင်ကြည့်အောင်ပါနော်။
Poppin', man, I feel just like a rock star. All my brothers got that gas, and they always be smoking like a rock star. When we call up on no, and show up, man, them the shot toss. When my homies pull up on your block, they make that thing go grata ta ta. Hey, hey, switch my whip, came back in black. I'm starting saying rest in peace to Bon Scott. We blowing smoke, she asked me light a fire like I'm awesome. Ay. Act a fool on stage, probably leave my show in a cop car. Ay. It was legendary, threw a TV out the window of the montage. On the table, lick a porn, don't give a damn. Don't your girlfriend is a groupie, she just tryna get in. Saying I'm with the band. Ay. Ay. Now she acting out of pocket, tryna grab a phone. On it, in my trailer, said I ain't got a man, and they all brought a friend. Yeah, ayy. I've been popping, man, I feel just like a rock star. All my brothers got that gas, and they always be smoking like a rock star. When we call up on no, and show up, man, them the shot toss. Pull up on your block, they make that thing go grata ta ta.
I've been in the hills, superstars feeling like a pop star. Drinking in the bed, jumping in the pool, and I ain't got on no bra. Hit her front or back, pulling on the tracks, and now she screaming out no more. They like Savage, why you got a 12 car garage and you only got 6 cars?
Post Malone တီဆိုပြီးတော့21 Savage rapper ကအဖြစ်ပြီးတော့တီဆိုထားတဲ့ Rockstar ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါလောလောဆယ် Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတခြင်းစီးရင်မှာနံပါတ်3နေရာကိုချိန်နေတဲ့တခြင်းဖြစ်ပါတယ်ရှင်နောက်ပိုင်းမှာတော့မြန်မာတေးချစ်သောရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်အခုဆက်ပြီးတော့ကျမတို့စနေညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဒိုက်ရိုက်လေလံအစီအစဉ်မှာပြီးခဲ့တဲ့သတင်းပတ်တုန်းကဝင်ရောက်ဆွေးနွေးမလို့စာရေးလာပြီးတော့ကျမတို့အချိန်ကတ်သတ်မှုနဲ့အထက်မှာဖော်ပြလိုက်ရတဲ့စာရေးတစ်စောင်ကိုပြောပြပေးစီမာတယ်နော်သူရဲ့ဆွေးနွေးချက်ကတော့ဒီ NCA တိုင်းငံလုံးအပြည့်ခဲရဆယ်ရေးစာချုပ်ချုပ်ဆိုခဲ့တာနှစ်နှစ်ပြည့်သွားပြီးတော့အခုလက်မှတ်မထိုးနိုင်သေးတဲ့အတိုင်းသားလက်နက်ကိုင်အဖွဲ့တွေလည်းကြံသေးတာမလို့ဒီ NCA အနာဂတ်အလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားကြတာကိုဒီတော်ရရှင်က
ဘာသာပေါင်းစုံစုပေါင်းဝတ်ပြုပြီးစုတောင်းနေုံများနဲ့တော့လူမျိုးရေးဘာသာရေးအမုန်းတရားပြန့်ပွားနေမှုတွေရပ်တန့်မသွားပေမဲ့အထောက်အကူဖြစ်နိုင်တာတွေလည်းရှိပါတယ်အထူးသဖြင့်နိုင်ငံတကာကတစ်ဖက်သက်ဝေဖန်ဆွဆွဲချက်တွေကိုတံပြန်တက်ရောက်ဆင်းနိုင်ပါတယ်လူမျိုးရေးဘာသာရေးအမုန်းတရားတွေမပြန့်ပွားဖို့ဆိုရင်ကြောသားရင်သားမခွဲကြတဲ့တရားရေးစီရင်မှုစနစ်ကိုအမြန်ဆုံးအကောင်အထည်ဖော်ပြီးတော့တမျိုးသားလုံးအကြောက်တရားခင်းခင်းနဲ့နေထိုင်နိုင်တဲ့တရားဥပဒေစိုးမိုးရေးရှိဖို့လိုတယ်လို့ယူဆမိပါတယ်ဒါအပြင်နိုင်ငံသားတိုင်းရဲ့အခွင့်အရေးနဲ့လွတ်လွတ်လပ်လပ်ကိုးကွယ်ယုံကြည်ပိုင်ခွင့်ကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့အခြေခံဥပဒေရှိဖို့လည်းလိုအပ်တယ်လို့ယူဆမိပါတယ်ကြသေးမီတုန်းကရွှေတကုံစီဒီရဲ့ပရဝန်ထဲမှာဖြစ်သွားတဲ့ဖြစ်ရဟာတရားဥပဒေစိုးမိုးရေးညံဖြစ်မှုနဲ့မဟာနသာသနာရေးဝန်ကြီးဌာနတို့ရဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုပိုင်းအားနည်းချက်ကြောင့်လို့ပဲယူဆမိပါတယ်။ဒီငုံရောင်းတဲ့အစ္စလမ်ဘာသာဝင်အဖိုးအိုဟာကျမ်းမာရေးချို့တက်နေတဲ့သူတယောက်ဖြစ်တဲ့အပြင်နိုင်ငံသားတယောက်လည်းဖြစ်ပါတယ်။ဒီလိုလူမျိုးတယောက်ကိုသင်္ကန်းခြုံပြီးတော့အနိုင်ထက်ပြုတာကတော့ဖျားရှင်ရဲ့ဓမ္မတရားတော်ကိုဖျက်ဆီးပြရာကြနေတဲ့အပြင်လူမျိုးရေးဘာသာရေးပြိပခါတွေဖြစ်ပွားအောင်လှုံ့ဆော်ဖန်တီးရာလည်းရောက်နေပါတယ်။ သင်ငန်းချုပ်ထားလို့အေးအေးယူဖို့ခတ်နေတယ်လို့စင်ကြေးပေးနေမယ်ဆိုရင်နောက်ပိုင်းမှာဘာသာရေးအဆောင်ရောင်တွေဆင်မြန်းပြီးတော့ရာဇဝတ်မှုကင်းကြီးတွေကျူးလွန်လာမယ်ဆိုရင်ဒီလိုပဲခွင့်လွှတ်နေကြမှာလားအထူးသဖြင့်ပြည်သူတွေယုံကြည်တဲ့တရားရေးစနစ်ဖြစ်ဖို့အရေးကြီးဆုံးကတော့တရားဥပဒေစိုးမိုးရေးကိုတာဝန်ယူထားကြသူတွေအနေနဲ့ပြစ်မှုကျူးလွန်သူတွေရဲ့ခန္ဓာကိုယ်ပေါ်ကအဆောင်ရောင်တွေကိုကြည့်မနေသင့်ပဲကြိုးစားရင်သာမခွဲခြားပဲထိထိရောက်ရောက်အေးအေးယူဆောင်ရွက်သင့်မှာကြောင်းဆွေးနွေးလိုက်ရပါတယ်လို့မောင်တဒနာအမေရိကန်ပြည်ထောင်စုကရေးထားပါတယ
်ဒါကတော့တော်ရရှင်တယောက်ဖီကိုစာရေးပြီးဝင်ရောက်ပြီးဆွေးနွေးလာတာဖြစ်ပါတယ်ရှင်ကျမတို့အမေရိကန်ပြည်ထောင်စုမှာ TV Lottery ဆိုတဲ့အမြင့်တဲ့နေထိုင်ခွင့် Green Card ပေါင်းမဲ့ကန်ဆန်းမဲတွေရှောက်ထားနိုင်တဲ့အချိန်ရောက်ပါပြီနော်ဒါကြောင့်မလို့ဘလို့ရှောက်ထားနိုင်လဲဆိုတဲ့အချက်လက်အသေးစိတ်ကိုတော်ရရှင်နေနဲ့မျှဝေချင်ပါတယ
် TV Lottery လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမှာခြေချနေထိုင်ခွင့်ရှိတဲ့ Green Card Visa ကန်ဆန်းမဲအတွက်အောက်တိုဘာလ18ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိရှောက်ထားနိုင်ကြပြီဖြစ်ပါတယ်။တကယ်တမ်းမှာအောက်တိုဘာလ3ရက်နေ့တည်းကရှောက်လွှာစတင်မှုဖွင့်ပေးခဲ့ပေမဲ့ဤပညာပိုင်းဆိုင်ရာချုပ်ရည်မှုကြောင့်အမားဖြစ်သွားခဲ့လို့အဲ့ဒီကာလမှာရှောက်ထားတဲ့သူတွေလည်းရှောက်လွှာပြန်တင်ကြမှာပါ။အဲ့ဒီတုန်းကရှောက်လွှာတင်ထားတဲ့သူတွေကိုလည်းအကျိုးကြောင်းရှင်းပြတဲ့အီးမေးလ်တွေပို့ပေးမယ်လို့ဆိုပါတယ်။အပြောင်းလဲနဲ့ပတ်သက်ပြီးသိချင်ရင်တော့ရှောက်လွှာတင်ရတဲ့dvlottery.state.gov ဆိုတဲ့ website မှာတော့ရောက်ကြည့်ရှုနိုင်ပါတယ်။အခုတစ်ခေါက်လျှောက်လွှာတင်ပြီးတော့2019ခုနှစ်အတွက် Green Card Visa ကန်ဆယ်ပေးပေါက်ကြတဲ့သူတွေဟာ2018အောက်တိုဘာလ1ရက်နဲ့2019စက်တင်ဘာ30ရက်အကြားအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရှိတဲ့ Visa ကိုရကြမှာပါ။ကဲဒီတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့် Green Card Visa ကန်ဆယ်ပေးအတွက်လျှောက်ထားခြင်းကြတယ်ဆိုရင်တော့ dvlottery.state.gov စလုံးပေါင်းကတော့ dvlottery.state.gov ဆိုတဲ့ဒီအမေရိကန်နိုင်ငံကြားရေးဌာန TV Lottery website မှာရှောက်ထားနိုင်ကြပါရဲ့ရှင
်ဒါကတော့အမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချနေထိုင်ခြင်းတဲ့သူတွေဘလို့ရှောက်လွှာတင်လို့ရနိုင်လဲဆိုတာကို VOA သောရရှင်နေနဲ့မျှဝေပေးလိုက်တာပါမြန်မာတက်ချစ်သောရရှင်နေအတွက်လည်းမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဖို့ရှိပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့ဒေတောင်းတဲ့သရရှင်တွေကိုဆက်ပြီးတော့အလှည့်ပေးကြပါတယ်ရှင်။ပြည်ပရောက်ရခိုင်သူချင်းညမလေးကတောင်ငူကကိုတန်းဝင်းမမဘာဘရာခင်ပြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွေ့ဆိုပြီးတော့အမြဲလွမ်းဆွတ်တေးလက်ဆောင်တစ်ပုဒ်ပါပါတယ်ရှင်။မြန်မာတိချစ်သောရရှင်တွေအတွက်လည်း VOA ကမြစ်တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်နော်ပို့ပို့တီးဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော
်ဟာဒါရတာရရရငါထောင်းနေပြီမဟုတ်လားနေမေးလိုက်ပါတော့ကွာတတိယမဲ့အချောင်းတွေကိုနေပြန်မတွေ့နဲ့
ဒီဆိုထားတဲ့
ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။တင်းငါကိုနေတနေ့နေ့တော့မနိုင်ပါပါ။မရှိတော့တဲ့နေ့တွေနားလေမနေတဲ့တွေ
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ငြိမ်းချမ်းရေးရှစ်မတိုးနှောက်မဆုပ်ဖြစ်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုင်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါရရှင
်ခုဆိုရင်အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့တာနှစ်နှစ်ရှိသွားပါပြီ။ဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးသမားတချို့ကမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒီနှစ်နှစ်တာကာလအတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပေမဲ့ NCA လက်မှတ်ထိုးမထားတဲ့လက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးသမားတချို့ကတော့အဲ့ဒီလိုမမြင်ကြပါဘူး။တချို့ကတော့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုတော့ရှိပါရဲ့။ဒါပေမဲ့နှိကွေးလို့နဲ့ဆိုပြီးဝေဖန်ကြတာတွေလည်းရှိပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးနိုင်တာဘလောက်အရေးကြီးသလဲ။နှစ်နှစ်တာအတွင်းတိုးတက်ဖြစ်ထွန်းမှုတွေကိုကြည့်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့မတိုးနောက်မဆုတ်နိုင်ဖြစ်နေသလားဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်
။မြန်မာနိုင်ငံရေးတမိုင်းမှာ NCA စာချုပ်ပေါ်ပေါက်လာအောင်စ조사နိုင်ခဲ့ခြင်းဟာမှတ်တိုင်တစ်ခုလို့ဆိုရင်တော့မမှားပါဘူး။အကြောင်းကတော့ကချင်ကရင်နဲ့ရှမ်းအစရှိတဲ့မြန်မာနိုင်ငံရဲ့အရေးပါတဲ့တိုင်းဒေသနဲ့ကိုင်တွေကအဆိုပြုခဲ့တဲ့အချက်တွေကိုအခြေခံပြီးအစိုးရနဲ့တပ်မတော်ကလိုက်ပါညှိနှိုင်းဆောင်ရွက်ရင်းရလာတဲ့စာချုပ်တစ်ခုဖြစ်လို့ပါပဲ။ဒါပေမဲ့စာချုပ်ကိုလက်မှတ်ရေးထိုးကနေမှအစိုးရနဲ့တက်မတော်ဘက်ကငြိမ်းချမ်းရေးလုပ်ငန်းစတင်ပြီးနောက်ပိုင်းမှပေါ်ပေါက်လာတဲ့ကိုကန့်တအောင်ပလောင်ရခိုင်အေအေတပ်ဖွဲ့၃ဖွဲ့ကိုလက်မှတ်ရေးထိုးခွင့်မပြုရကနေအလုံးပါဝင်နိုင်ခြင်းမရှိလို့ဆိုတဲ့အကြောင်းပြချက်နဲ့ KIO အပါဝင်လက်နက်ကိုင်အင်အားစုတချို့ပါဝင်လက်မှတ်ရေးထိုးခြင်းမပြုခဲ့ကြပါဘူး။ဒီလိုနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရမှာနိုင်ငံတဲကလက်နက်ကိုင်အဖွဲ့အစည်းအလုံးပါဝင်နိုင်ခြင်းမရှိတဲ့အခြေအနေဆက်ရောက်သွားစေခဲ့ပါတယ်။အစိုးရနဲ့တပ်မတော်ဘက်ကတော့ကြံနေခဲ့တဲ့အဖွဲ့တွေကိုနောက်ပိုင်း NCA စာချုပ်မှာလက်မှတ်ရေးထိုးလာအောင်ညှိနှိုင်းနိုင်လိမ့်မယ်လို့ယူဆခဲ့ပုံရပါတယ်။ဒါပေမဲ့လည်းနောက်ပိုင်းအရင်ကမှန်းဆမထားတဲ့အခြေအနေတွေပေါ်ပေါက်လာတာတွေ့မြင်ကြရပါတယ်။အဲ့ဒါကတော့ KIO နဲ့အတူ NCA စာချုပ်ရေးဆွဲရာမှာအတူပါဝင်ခဲ့တဲ့ UNFC လို့ခေါ်တဲ့တိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေဟာ NCA စာချုပ်ဟာပြည်စုံမှုမရှိဘူး။အားနည်းချက်တွေရှိနေတယ်။ဒါကြောင့်အဲ့ဒီအချက်တွေကိုပြင်ဆင်ပေးမှလက်မှတ်ရေးထိုးနိုင်မယ်ဆိုပြီးပြောင်းလဲရည်တည်ခဲ့မှုဖြစ်ပါတယ်။နောက်ထပ်အရေးကြီးတဲ့အချက်တစ်ခုကတော့အစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးဆွေးနွေးနေစဉ်တခြားလုံးငြိမ်သက်နေခဲ့တဲ့ဝါတက်ဖွဲ့ဟာတောင်းဆိုမှုအသစ်တွေတောင်းဆိုရင်းမဟာမိတ်အဖွဲ့တစ်ဖွဲ့ထူထောင်မြန်မာနိုင်ငံရေးပင်မရေးစီးကြောင်းနဲ့ဝင်ရောက်လာခြင်းပါပဲအဲ့ဒီအဖွဲ့ကတော့ NCA ကိုလက်မခံပဲနောက်ထပ်ဆွေးနွေးညှိနှိုင်းမှုအသစ်တွေလုပ်ပေးဖို့တောင်းဆိုတာတွေ့ရပါတယ
်ဒီအခြေအနေတွေကြောင့် NCA လက်မှတ်ရေးထိုးပြီးခဲ့တဲ့နှစ်နှစ်တာအတွင်းစာချုပ်ထဲကိုနောက်ထပ်အဖွဲ့ဝင်သစ်တွေလက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူးဒီချက်ကိုကြည့်ပြီးနှစ်နှစ်တာကာလတိုးတက်မှုမရှိဘူးလို့ထောက်ပြပြောဆိုသူတွေကပြောဆိုကြပါတယ်အခြားတစ်ဖက်မှာတော့အစိုးရနဲ့တပ်မတော်ဘက်ကလက်မှတ်ရေးထိုးရမှာပါဝင်တဲ့တိုင်းဒေသလက်နက်ကိုင်10ဖွဲ့နဲ့ NCA စာချုပ်ပါအချက်တွေကိုဆက်ပြီးအကောင့်ထဲပို့ကြပါတယ်တကယ်မြေပြင်မှာတိုက်ပွဲတွေပြန်မဖြစ်အောင် GMC လို့ခေါ်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစဉ်အဆက်ဖွဲ့ပြီးဆောင်ရွက်တယ်လို့ နိုင်ငံရေးဆွေးနွေးမှုတွေအတွက် UPDJC လို့ခေါ်တဲ့ပြည်တော်စုညီညာရေးဆွေးနွေးမှုဘူးတွဲကော်မတီဆိုတာကိုဖွဲ့ပြီးအကောင့်ထဲပေါ်ပါတယ်။အထင်ရှားဆုံးကတော့၂၁ရာစုပင်လုံညီလာခံနှစ်ကြိမ်ကျင်းပနိုင်ခဲ့ခြင်းပါပဲ။ NC လက်မှတ်ရေးထိုးခြင်းနှစ်နှစ်ပြည့်ပွဲမှာဒေါန်ဆန်းစုကြည်ကဒီနှစ်နှစ်အတွင်းတိုင်းသားလက်နက်ကိုင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုကြီးစတင်နိုင်ပြီးဖက်ဒရယ်ခြေခံမှု38ချက်ကိုပြည်ထောင်စုသဘောတူညီချက်ရဲ့အစိတ်ပိုင်း1အဖြစ်လက်မှတ်ရေးထိုးနိုင်ခဲ့ပြီး NC လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေရဲ့နယ်မြေဒေသတွေမှာပြည်ပခန့်တွေရှော့ချနိုင်ခဲ့ပြီးပြည်သူတွေရဲ့ဘဝတိတိသာသာပြောင်းလဲတိုးတက်လာတယ်လို့ဆိုပါတယ်
ဒါပေမဲ့ NCA လက်မှတ်ထိုးမထားတဲ့အဖွဲ့တွေနဲ့ပတ်သက်လို့ကတော့တစုံတရာအစီအစဉ်တစ်ခုခုရှိကြောင်းထုတ်ပြောတာမျိုးမရှိဘဲ NCA စာချုပ်မှာလက်မှတ်ထိုးဖို့ကိုပဲဖိတ်ခေါ်သွားတာတွေ့ရပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောတဲ့အမှားစကားကတော့ဒီထက်ပိုရှင်းလင်းပါတယ်ဝကချင်းအပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုရည်ညွှန်းပြီးသူကဒီမိုကရေစီရဲ့စန့်ကျင်ဘက်ဖြစ်တဲ့လက်နက်ဆွဲကင်ပြီးလိုယာတောင်းဆိုမှုမျိုးကိုစွန့်လွတ်ပြီးနိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ရှင်းဆောင်ရွက်ဖို့အဲ့လိုဆောင်ရွက်ဖို့ဆိုရင် NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ပဲဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။မြမညီငယ်ရေးလုပ်ငန်းစဉ်မှာအရေးကြီးဆုံးကတော့တစ်ခတ်တိုက်ခိုက်နေတာတွေအရင်ရက်စဲသွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့အားလုံးပါဝင်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်နောက်တည်ဆောက်မဲ့ဒီမိုကရေစီဖေရယ်ပြည်ထောင်စုကိုပုံဖော်ကြဖို့ပါ။လက်ရှိအခြေအနေကိုကြည့်ရင်တက်မတော်နဲ့ရွေးကောက်ခံအစိုးရဘက်က NCA စာချုပ်အတိုင်းသွားမယ်အခြားနီလန်းမစင်စားဘူးဆိုတဲ့သဘောမျိုးတက်ရောက်နေပါတယ်အခြားတစ်ဖက်မှာတော့ RCSS SSA ရှမ်းတပ်ဖွဲ့အပါအဝင်လက်ကျန် UNFC အဖွဲ့က NCA စာချုပ်ပြင်ပေးဖို့ဆက်တောင်းဆိုနေတယ်လို့ဝါနဲ့ KIO ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကလည်းသူတို့ကိုအဖွဲ့လိုက်လက်ခံဆွေးနွေးဖို့တောင်းဆိုနေတာတွေ့နိုင်ပါတယ်တကယ်ပြောရရင်တော့ဒီအခြေအနေဟာမြမညီငယ်လုပ်ငန်းစဉ်အတွက်ရှင်မတိုးနောက်မဆုတ်တာအခြေအနေမျိုးဖြစ်နေတယ်လို့ဆိုရင်မမှားပါဘူ
းဒီအတွက်အစိုးရနဲ့တပ်မတော်ဘက်ကနေညီငယ်လုပ်ငန်းစဉ်အကောင့်ထဲဖော်ရမှာ NCA လက်မှတ်လာထိုးဖို့လာထိုးတဲ့စီမာတော့ဘယ်သူတွေထိုးလို့ရတယ်ဘယ်သူတွေတော့ထိုးခွင့်မပေးဘူးဆိုတော့အသေးစုတ်ကင်ထားတာမျိုးထက်အခြားသောနီလန်းအစ်စ်တွေရှာဖို့လိုပါလိမ့်မယ်ဒီနေရာမှာညီငယ်လုပ်ငန်းစဉ်ကိုစပြီးအကောင့်ထဲဖော်ခဲ့တဲ့သမရဦးသိန်းစိန်လက်ထက်အစိုးရနဲ့တပ်မတော်ဘက်ကထားခဲ့တဲ့မူဝါဒသဘောထားတွေကိုအတူယူသင့်ပါတယ်ပြခတ်တက်ခိုင်မှုရက်စဲနိုင်ရေးအတွက်ငင်းညာရေးအတွက်အရင်အစိုးရအဆက်ဆက်မလုပ်ခဲ့ဘူးတဲ့လိုက်လျောနီးတဲ့အတွက်တိုင်းသားလက်နက်ကိုင်တွေကိုလိုက်လျောညှိနှိုင်းစည်းရုံးခဲ့ပုံမျိုးဖြစ်ပါတယ်။အခြားတစ်ဖက်မှာတော့ပြခတ်တက်ခိုင်မှုရက်စဲသွားတဲ့ဒေသတွေကိုကုထက်ပိုတည်ငိမ်ငင်းညာဖွံ့ဖြိုးတိုးတက်အောင်အကောင့်ထဲပေါ်ပေးရင်စံနမူနာပြစရာဖြစ်လာအောင်လုပ်ပေးဖို့လိုပါတယ်။ဒါတွေမက NCA စာချုပ်ပါအတိုင်းလက်ရှိအကောင့်ထဲပေါ်နေတဲ့ငင်းညာရေးဆွေးနွေးပွဲတွေမှာတိုင်းသားတွေကဒန်းနုရီလူရှိတယ်လို့ခံစားလာရအောင်လဲစူးစမ်းအကောင့်ထဲပေါ်ပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ UC သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ Proxy Map ရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြရတဲ့ဒေသခံတွေပြန်လည်နေရာချထားရင်းနဲ့တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမဲ့အစီအစဉ်တွေအတွက်တက်ဆိုင်အောင်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးမှာဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်ပါသလဲ။နောက်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့စိုးရိမ်ချက်တွေအခက်အခဲတွေနဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုအခုလာမဲ့အင်္ဂါနေ့ညပိုင်းဒဲရီလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲတော်ရရှင်တွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။အင်္ဂါနေ့ညအတန်းရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။VOA ကတရားရည်လိုက်ဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာခြေတုလက်တုငားတဲ့ Blade Library လို့နာမည်ပေးထားတဲ့နေရာတစ်တခုဖွင့်လှစ်လိုက်ပါတယ်။ Arab Software များပြည်ထောင်စုကဒူဘိုင်းမြို့မှာနောက်လာမယ့်နှစ်နှစ်အတွင်းမိုးပြင်မော်တော်ဆိုင်ကယ် Hoverbike ကိုရဲတပ်ဖွဲ့တွေကအသုံးပြုနိုင်ပါတော့မယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်။
ဂျပန်နိုင်ငံတိုကျိုမြို့မှာခြေတုလက်တုငှားတဲ့ Blade Library လို့နာမည်ပေးထားတဲ့နေရာတစ်ခုဖွင့်လှစ်လိုက်ပါတယ်။အဲ့ဒီနေရာမှာ Blade လို့ခေါ်တဲ့ Carbon Fiber နဲ့လုပ်ထားတဲ့ခြေတုလက်တုတွေငှားရမ်းတာဖြစ်ပြီးတော့ငှားရမ်းသူတွေဟာ အဆောက်အုံဘေးနားကပြေးလမ်းကြောင်းပေါ်မှာအဆန်းပြေးကြည့်နိုင်တာဖြစ်ပါတယ်။ဒီအပြားပုံစံရှိတဲ့ blade ဟာပြေးတဲ့အခါကွေးသွားနိုင်ပြီးပြန်ဆန့်ထုတ်ပေးနိုင်ပါတယ်။ကိုယ်ပိုင်တဦးချင်းစီအပိုင်ဝဲဖို့ဆိုရင်ဒေါ်လာထောင်ချီကျတဲ့နာဖြစ်ပြီးတော့လူအများစုကမတက်နိုင်ပါဘူး။ဂျပန်အစိုးရကလည်းနေစဉ်ဘဝမှာလိုအပ်တာမဟုတ်တဲ့ဒီပစ္စည်းကိုဝယ်ဖို့အတွက်ငွေကြေးစိုက်ထုတ်ကုန်ကြခံခြင်းမရှိတဲ့အတွက်လူအများစုကြီးအတွက်ဈေးကြီးနေတာဖြစ်ပါတယ်။တိုကျိုမှာရှိတဲ့ Blade Library မှာဆိုရင်တော့တစ်နေ့ကို9ဒေါ်လာဂျပန်ယန်1000လောက်နဲ့ငှားလို့ရပါတယ်။ Cbo ဆိုတဲ့ကုမ္ပဏီကဒီ Blade Library ကိုငွေကြေးနဲ့ပစ္စည်းတွေထောက်ပံ့ထားတာပါ။မတော်တဆမှုတွေကြောင့်ခြေထောက်ဖျက်လိုက်ရတဲ့သူတွေအတွက်အပြေးအားကစားကိုလေ့ကျင့်ဖို့အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
အာရဗ်စော်ဝါမြာပြည်တော်စုကဒူဘိုင်းမြို့မှာနောက်လာမယ့်နှစ်အတွင်းမိုးပြင်မော်တော်ဆိုင်ကယ် Hover Bike ကိုရဲတပ်ဖွဲ့ကအသုံးပြုနိုင်ပါတော့မယ်။ပင်လယ်ခွေ့ဤပညာပြပွဲမှာဒူဘိုင်းရဲတပ်ဖွဲ့ကမိုးပြင်မော်တော်ဆိုင်ကယ်ကိုတခြားဤပညာတွေနဲ့အတူပြသခဲ့တာပါ။လူတယောက်စီးရက်စစ်စွန်းအင်သုံးမိုးပြင်မော်တော်ဆိုင်ကယ်ကိုရုရှားကုမ္ပဏီ Hover Surf ကထုတ်လုပ်တာဖြစ်ပြီးအသုံးပြုတဲ့နီလန်းအပေါ်မူတည်ပြီးမိနစ်40လောက်ပြင်သန်းနိုင်ပါတယ်။အခုလိုခင်မြင်လုံကြုံရေးနည်းပညာတွေဖြစ်တဲ့မိုးပြန်မော်တော်ဆိုင်ကယ်တွေဆက်ရုပ်ရဲတွေကိုဒူဘိုင်းကုန်စည်ပြပွဲ2020အတွဲအကုန်အကျခံကြိုတင်ပြင်ဆင်နေတာဖြစ်ပါတယ်။ဒီဆိုင်ကယ်ရဲ့အားသာချက်ကလေထဲကနေနေရာတော်တော်များများကိုစောင့်ကြည့်နိုင်မှာဖြစ်ပြီးတော့အရေးပေါ်အကူအညီလိုအပ်တဲ့သူတွေစီလမ်းပိတ်ဆို့ခြင်းမရှိဘဲမြန်မြန်ရောက်နိုင်မှာဖြစ်ပါတယ်။ကင်မရာလည်းတပ်ဆင်ထားမှာဖြစ်ပြီးရဲဌာနချုပ်ကဓာတ်ရိုက်ဗီဒီယိုပေးပို့နိုင်မှာပါ။အခုချိန်မှာတော့အမြင့်6မီတာလောက်မှာပဲပြန်နိုင်ပြီးတော့အနာဂတ်မှာတော့ပိုးပြီးမြင့်မြင့်ပြန်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင
်။အစီအမင်းနိုင်ငံမျိုးတော့ဘွနိုအဲရစ်မှာဇပွဲတို့အမြန်လမ်းလျှောက်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒီပွဲမှာဇပွဲတို့ပေါင်း480လောက်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့နိုင်ငံရဲ့အမြန်ဆုံးဇပွဲတို့အကုန်အတွက်ပစ္စည်းတွေလက်တစ်ဖက်ကကင်ပြီးရှင်ပြိုင်ခဲ့ကြတာပါ။လက်တစ်ဖက်ကပလင်းနဲ့ဖန်ခွက်ကိုပလတ်စတစ်ဘန်နဲ့မှတင်ပြီးတော့အကွာအဝေးပေ9200ကျော်လောက်ကိုအမြန်လမ်းလျှောက်ပြိုင်ခဲ့ကြတာပါလမ်းတစ်လျှောက်မှာလက်ထဲကပလင်းတွေခွက်တွေဖိတ်စင်မှောက်ကြခြင်းမရှိရပါဘူးအနံရတဲ့သူကတော့ဒေါ်လာ1000ရတာဖြစ်ပါတယ်အမျိုးသားအမျိုးသမီးပြိုင်ပွဲတွေသာမကတက်တန်းလိုက်ပြိုင်ပွဲတွေလည်းကျင်းပခဲ့ပါတယ်ဒီပြိုင်ပွဲတွေကိုအာဂျင်တီးနားဟိုတယ်နဲ့ဟိုတယ်ဝန်ထမ်းသမဂ္ဂကဦးစီးပြီးတော့နှစ်စဉ်ကျင်းပတာလည်းဖြစ်ပါတယ်ခင်ဗျာ
ကဘာတလွားထူကြဆံပြသတင်းတွေကိုနားဆင်ခဲ့ကြရတာပါ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်လည်နားဆင်လို့ရဆိုရင် VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးတော့ဝင်ရောက်နားဆင်နိုင်ပါတယ်ဒီတနင်္လာနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ32 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင
်ဒီသားရင်းမှာကြီးထွားလာနေတဲ့အီရန်ရဲ့စစ်ရေးဆိုင်ရာရန်စမှုတွေကိုထိန်းညှိနိုင်မဲ့နည်းလမ်းတစ်ခုအဖြစ်နဲ့ဆော်ဒီအာရေဗျနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်ကဒီကနေ့တိုက်တွန်းအားပေးခဲ့ပါတယ်ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာကျင်းပမဲ့ဆော်ဒီအာရေဗျအီရန်ပူးပေါင်းဆောင်ရွက်ရေးကော်မတီရဲ့ဆွေးနွေးပွဲမှာဝန်ကြီးတေလာဆန်တက်ရောက်ပြီးဆော်ဒီနဲ့အီရန်နှစ်နိုင်ငံကြားတိုးတက်ဆောင်ရွက်မှုတွေကအလားအလာကောင်းနေဖြစ်တယ်လို့ဆော်ဒီပြည်ဆယ်မာနဲ့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီတို့ကိုပြောဆိုခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမှာဒီကနေ့ကျင်းပနေတဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အာဏာရညွန်ပေါင်းအဖွဲ့ကလွတ်လွတ်လပ်လပ်နိုင်နေတယ်လို့မဲပေးခဲ့ကြသူတွေကိုကောက်ယူတဲ့စစ်တမ်းမှာဖော်ပြနေပါတယ်။ဝန်ကြီးချုပ်အာဘေရဲ့ Liberal Democratic Party ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြီးခဲ့တဲ့စက်တင်ဘာလအောက်လွှတ်တော်မဖြတ်သိမ်းခင်ကရရှိထားတဲ့အတိုင်းပဲအများစုဖြစ်တဲ့လွှတ်တော်အမှတ်နေရာ3ပုံ2ပုံရမယ်လို့ TBS ရုပ်သံစစ်တမ်းကဖော်ပြနေပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရာချိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကတ္တလိုနီးယားဒေသကိုလွတ်လပ်ရေးမကြေညာနိုင်အောင်တားဆီးတဲ့အနေနဲ့ကတ္တလိုနီးယားဒေသရဲ့ခွက်ထွက်ရေးအစိုးရကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်တွေလုပ်ဖို့တောင်းဆိုလာနိုင်ပွဲရှိတယ်လို့စနေနေ့ကကြေညာလိုက်ပါတယ်။ကတ္တလိုနီးယားဒေသခေါင်းဆောင်တွေကစပိန်နိုင်ငံကနေခွက်ထွက်ပြီးလွတ်လပ်ရေးကြေညာဖို့လိုရာကဖြစ်လာတဲ့နိုင်ငံရေးအချက်အလက်တွေကိုကင်တွက်ဖြည့်ရှင်းဖို့စပိန်အစိုးရအဖွဲ့ရေးပေါ်အစည်းအဝေးကျင်းပပြီးတဲ့နောက်ဝန်ကြီးချုပ်ရာချိုင်းကအခုလိုကြေညာလိုက်တာဖြစ်ပါတယ်ရှင်။
တရင်ချင်းချက်ကိုမတင်ထိုက်ကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမှဆုမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာက Vital Zone ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VO American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့ရင်တော့ VO ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ် VO မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.